ရန်ကုန်မြို့မြို့နယ်အတော်များများမှာအခုရပိုင်းလုံခြုံရေးတွေတိုးမြင့်ချထားတယ်လို့မြို့ကန်တွေကပြောပါတယ်။တကြံအချင်းဖြစ်နေတာရောဖောက်ခွဲပစ်ခတ်မှုတွေပြန်ဖြစ်နေတာကြောင့်ပါမြို့ထဲမှာကင်းလက်တာတွေနဲ့စစ်ဆေးအရေးယူလာတာတွေပိုတွေ့နေရတယ်လို့ပြောကြပါတယ်။ရန်ကုန်ကလုံခြုံရေးအခြေအနေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပေးမှာပါခင်ဗျာ။
ပြက္ခမှုတွေပောက်ကွဲမှုအသေးစားတွေဖြစ်နေတဲ့ရန်ကုန်မြို့မှာလုံခြုံရေးတွေပို့ပြီးတော့ထင်သာမြင်သာတွေ့နေရတယ်လို့မြို့နယ်တော်တော်များများမှနေသူတွေကပြောပါရတယ်။ဒီနေ့လာနေညပိုင်းကပဟန်းမြို့နယ်ကဘာကြီးလက်မကြီးပေါ်မှာရှိတဲ့မြန်မာပလာဇာမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့အဲ့ဒီနားတဝိုက်မှာစစ်သားတွေဝစ်စုံပြီးလက်နက်ကင်ဆောင်ကင်းလဲတာလုံခြုံရေးချထားတာတွေမြင်နေရတယ်လို့အဲ့ဒီနေရာနားမှာနေသူတယောက်ကပြောပြပါရတယ်။ရန်ကုန်မြို့နယ်ထဲမှာတကြံမန်တက်ဆောက်လုပ်ထားတဲ့အထွေထွေအုပ်ချုပ်ရေးမှူးရုံးအနီးမှာလည်းစစ်ကောင်စီတပ်တွေလုံခြုံရေးယူထားတာတွေ့တယ်လို့ရန်ကင်းသူတယောက်ကပြောပြပါတယ်
။ဒီမနက်ကစပြီးတော့ကံပယ်လန်းရေရန်ရှင်းလန်းပေါ်နဲ့ရန်ကင်းစင်တာနာတို့မနက်9နာရီလောက်ကစပြီးတော့တက်ကပြောက်ကြားဝတ်တွေနဲ့လက်နက်ကင်တွေပတ်နေတာတော့တွေ့တယ်။နောက်မြန်မာပလာဇာနားနဲ့ဘန်နားမှာကင်းဘုံတွေပြန်ထားလာတယ်။အရင်ကတော့ပြန်သိမ်းသွားတာအခုမှပြန်ထားတာပေါ့နော်။နောက်နေ့ကွက်နားမှာမန်တက်ဆောက်ထားတယ်။အဲ့နားမှာတော့စစ်တပ်ကလူတွေအပြည့်ပဲဆောက်နေကြတာပေါ့နော်။မန်တက်နောက်ကထွေအုပ်ရုံတွေနောက်ရန်ကင်းရဲ့ကွက်တွေလမ်းတွေရဲတွေကအရုပ်ဝတ်တွေနဲ့ဆိုင်ကပတ်စည်းနေရတယ်တွေ့တယ်။ဒီမနက်ကစပြီးထူးထူးခြားခြားသတိထားမိတာပေါ့နော်။ရွှေရုံးမင်းအင်ယာနားမှာလည်းအရုပ်ဝတ်တွေကတချို့ကတက်စီကားရက်တလူနဲ့ဆောက်နေရတယ်ရှိတယ်လို့အဲ့နားတိုင်းငယ်ချင်းတွေကတော့ပြောတယ်ဟုတ်
ရန်ကုန်မြို့လေမြို့တော်ခမရှိမှာမြို့တော်ဝန်ဗဟိုမန်တက်ဆောက်လုပ်ထားတဲ့နေရာနဲ့လမ်းလျှောက်တကြံလုံးမဲ့မဟာဗန္ဓုလပန်းချံအနီးတစ်ဝိုက်မှာလည်းလေးဘက်လေးတန်းလမ်းမကြီးတွေလမ်းသွယ်တွေမှာစစ်ကောင်စီလုံခြုံရေးတပ်တွေချထားတယ်လို့မြို့ထဲမှနေသူတွေကပြောပါရယ်မြို့တော်ဝန်ဗဟိုမန်တက်ဆောက်နေစဉ်ကလည်းအဲ့ဒီနားမှာပတ်ကွဲမှုအသေးစားဖြစ်ခဲ့ပါရယ်တမတော်အရာရှိတဦးအပါဝင်၃ဦးဖြစ်ခတ်ခံရတဲ့လမ်းမတော်မြို့နယ်မှာလည်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေပါရယ်ဧပြီ17ရက်တနင်္လာနေ့ညပိုင်းလုံးကစိတ်ကန်းသာလမ်းဘက်ကနေမြောက်ဥက္ကလာဘက်ကိုပြန်လာတဲ့လူငယ်အမျိုးသမီးတစ်ယောက်ကသူ့ကြုံရတဲ့အခြေအနေကို VOE ကိုအခုလိုပြောပြပါဗျ
။မင်းညညီမရုံးမှာအရေးကြီးပစ္စည်းတစ်ခုတန်ခဲ့တာမို့ပြန်ယူရတယ်။ချိန်က7နာရီကျော်9နာရီလောက်ဖြစ်နေပြီ။မယူရင်လည်းတကြံလည်းအလုံးလုံးမရမှာဆိုလို့ပြန်ယူရတာလေ။ညီမ2ယောက်ဆိုတော့ပြန်တော့တက်စီ5စီးတာပေါ့။ကားကတော့ကားသမားအနောက်ပိုင်းခရိုင်တာဝန်ကျတဲ့ရဲအရာရှိတယ်။အဲကားပေါ်ရောက်မှသူကပြောတာ။ကတ်တွေလည်းပြတယ်။သူကတစ်ဖက် PDF တွေကိုလိုက်ပြပြီးဖမ်းနေတာတဲ့။ကားပေါ်မှာတနက်လည်းပါတယ်။ညီမတို့လည်းဘာလို့ကမသိဘူးပေါ့နော်ကြောက်နေတာပေါ့ तू ကကိုရီယိုတကြံတွင်ညာဘက်ဆိုရင်၈နိုင်နောက်ပိုင်းတော့ပြင်မထွက်ဖို့ရဲ့ထွက်ရင်လည်းမှောက်ပုံတင်ယူလာရမယ်လို့ပြောတယ် PDF တွေကိုပိတ်စိတ်တိုက်ရှာမှာမလို့တဲ့တတိထားသွားဖို့ तू ကတော့ပြန်မာလိုက်သေးတယ်သူတို့ကတက်စီအငှားသမားပုံဖမ်းပြီးတော့တဲ့အသွင်ယူလိုက်ကြည့်နေတာဖမ်းနေတာပြောတာပေါ့နော်ဘလိုင်းကိုတနက်ပြပြီးပြောတာတော့မဟုတ်ဘူးပေါ့ကိုရီယိုကြည့်တာပုံမှန်လို့မလို့မဖြစ်တင်တာမဖြစ်အောင်ပြောပြတာပါဆိုပြီးပြောတယ်ရဲမဟုတ်တဲ့တက်ကအဖွဲ့တွေလည်းအဲ့လိုရှိတယ်ဒီထားပေါ့နော်အပြင်ထွက်မှတ်ပုံတင်ရောလည်းမဖြစ်မနေယူဖို့မှားတယ်တေချာပေါက်စစ်မှားတယ်အိမ်ုံပြောင်းအောင်မှာပဲညီမတို့လည်းတက်ရှူချောင်းနိုင်တော့တယ
်ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေး PDF အဖွဲ့ကနန်းထိုက်အောင်စစ်စင်ရေးနဲ့တိုက်ခိုက်မှုတွေကိုအရှိန်မြှင့်လုပ်နေတယ်လို့အတည်ပြုထားချိန်မှာရှောက်တရားလမ်းမတော်ပဟန်းကမာရွတ်စတဲ့မြို့နယ်တွေမှာပါပြစ်ခတ်မှုတွေပောက်ကွဲမှုတွေဖြစ်နေတာပါလူမျိုးစုံနဲ့အခြေခံလူတန်းစားအများစုနေထိုင်တဲ့လှိုင်းသာယာမြို့နယ်မှာလည်းဒီရပိုင်းလုံခြုံရေးတင်းကျပ်နေတယ်လို့လိုင်းသားရမြို့နယ်မှာနေသူတယောက်က VOA ကိုပြောပြပါရယ်
။သွားတော့နှဲ့လို့နှဲ့တယ်သူတကယ်ကနေလောင်းနေပုံမှန်မသွားနိုင်တာ။ဘယ်နဲ့ရပါ့။ဘုကဘုမတိုင်းတော့မတက်ခဏပေါ့။အဲဒီနိုင်ရတဲ့ခါတော့ပြည့်နေရတယ်
။ရောက်တကုံမြို့နယ်ထဲမှာလည်းမနေ့ဧပြီလ17ရက်ညပိုင်းလုံးကအပြန်အလှန်ပြစ်ခတ်တံတွေကြားရတယ်လို့လိုက်လံဖမ်းဆီးတံတွေကြားရတယ်လို့အဲ့ဒီနေရာမှာနေကြသူတွေကပြောပေမဲ့ VOA ကပြစ်ခတ်မှုဖြစ်တယ်ဆိုတာကိုတိကျအတိမပြုတ်နိုင်သေးပါဘူး။မြောက်တကုံဘေးလီတတားပင်လုံဆေးရုံအနီးတကုံတက္ကသိုလ်ကျောင်းဝင်းအနီးတစ်ဝိုက်အပြင်တချို့လူငယ်ရပ်ကွက်တွေနဲ့မြောက်တကုံမြို့နယ်တွေကအဓိကလက်မကြီးတွေပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကင်းမုံချလုံခြုံရေးယူတာအရဝတ်တွေနဲ့စောင့်ကြည့်နေတာတွေလုပ်နေတယ်လို့လည်းမြောက်တကုံမှာနေသူတွေကပြောပါရယ်။ဒါပေမဲ့တချို့နေရာတွေမှာတော့ပုံမှန်အနီးအထားတိုင်းတွေ့ရတယ်လို့မြောက်တကုံမှာနေသူတယောက်ကလည်းပြောပါရယ်
။အဲသွားသမျှတွေ့သမျှတော့နန်းတပ်ပါညာတော့ဘာမှမရှိဘူး။လူတွေတော့လှုပ်လို့ရှားရှားတော့မတွေ့ရဘူး။ဒါကြောင့်လှည့်သွားညာပါညာတော့တခါတည်းံတွေ့တယ်။အဲနောဘယ်လိုပုံမလဲအရင်လိုတော့တော်စိတ်စိတ်တော့မဟုတ်ဘူး။ခက်ကြဲကြဲတွေ့တယ်
။ကိုဗစ်ကရောဂါကူးစက်မှုတိတိတတရောကြသွားပြီဖြစ်တဲ့မြန်မာနိုင်ငံမှာဒီနှစ်တကြံပွဲကိုနေရာတော်တော်များများမှကျင်းပဖို့အတွက်စစ်ကောင်စီကမန်ဒက်တရီဆောက်လုပ်ပြင်ဆင်ထားပါတယ်။ပြည်သူအများကြီးမှာတော့လုံခြုံရေးအခြေအနေကြောင့်တကြံကာလကိုအရင်တွေကလိုပြောနိုင်မှာမဟုတ်ဘူးလို့ပြောကြပါတယ်။ဆရာနာရှင်ဆန့်ကျင်နေသူတွေကလည်းစစ်ကောင်စီတပ်တွေဖိနှိပ်တာခံရတဲ့ပြည်သူတွေကိုကိုကျင်းစာတဲ့အနေနဲ့တကြံပွဲတော်ကိုကိုနီးကိုဟန်နဲ့ဆန့်ကျင်ကြဖို့အတွက်တိုက်တွန်းဆောက်အုပ်မှုတွေလုပ်နေကြပါတယ်ရှင်။